လက်ဗနွန်နိုင်ငံတောင်ပိုင်းနဘတ်မှာဒီကနေ့အစ္စရေးလေကြောင်းတိုက်ခိုက်မှုတွေကြောင့်လူ9ဦးထက်မနည်းသေဆုံးခဲ့ကြောင်းလက်ဗနွန်ကျန်းမာရေးဝန်ကြီးဌာနကပြောပါရယ်သေဆုံးသူတွေထဲမှာနဘတ်မြို့တော်ဝင်လည်းပါဝင်တယ်လို့တာဝန်ရှိသူတွေကဆိုပါရယ်အစ္စရေးတိုက်ခိုက်မှုတွေဟာအခြားနေရာတွေမှာဖြစ်ပျက်ခဲ့တယ်လို့အခုလက်ဗနွန်နိုင်ငံတဟွန်းအရက်သားတွေနဲ့အရက်ဖက်အခြေခံအဆောက်အုံတွေကိုပြစ်မှတ်ထားနေကြောင်းလက်ဗနွန်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးညှိနှိုင်းရေးမှူးဂျင်နစ်Hansen Plus Chat ကပြောကြားခဲ့ပါတယ်။ဒါအပြင်ဒီလိုတိုက်ခိုက်မှုတွေကြောင့်လက်ဗနွန်အရက်သားတွေရင်ဆိုင်နေရတဲ့ဒုက္ခအန္တရာယ်တွေဟာမကြုံစဖူးအမြင့်ဆုံးကိုရောက်နေတယ်လို့လည်းသူကသတိပေးလိုက်ပါတယ်။ Israel စစ်တပ်ဘက်ကတော့နဘစ်ဒေသမှာရှိနေတဲ့ Hezbollah ကိုပစ်မှတ်ထားတာဖြစ်ပြီးဒါဇင်နဲ့ချီအချိန်ပေါင်းများစွာတိုက်ခိုက်ခဲ့တယ်လို့တုံ့ပြန်ပြောဆိုထားပါတယ်။ဒါအပြင်ဒီကနေ့မှလည်းဘေရုတ်မြို့တောင်ပိုင်းစင်ချေပုံးနေရာတွေကို Israel ကလေကြောင်းကနေတိုက်ခိုက်ခဲ့ပြီးအနည်းဆုံးလူနေရပ်ကွက်နှစ်ခုကနေမိခိုးတွေထွက်ပေါ်လာတာကိုတွေ့မြင်ခဲ့ကြရပါတယ်ရှင်။